အာဆီယံအဖွဲ့အနေနဲ့အလှည့်ကျဥက္ကဋ္ဌရာထူးပြောင်းလဲသွားပေမဲ့မြန်မာပြည်သူတွေပေါ်ပတ်မိုးကူညီမှုတွေဆက်ရှိဖို့နဲ့နိုင်ငံတကာအနေနဲ့မြန်မာအရေးမေ့မဖြစ်ကြဖို့ဥရောပပါလီမန်ဒုတိယဥက္ကဋ္ဌဟေဒီဟောင်တယ်လာကစက်တင်ဘာ15ရက်နေ့မှာကြားရောက်တဲ့အပြည့်အစုံဆိုင်ရာဒီမိုကရေစီနေ့မှာတိုက်တွန်းလိုက်ပါတယ
် The international community should do much more and not forget Myanmar amidst other crises
နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကမ္ဘာအရေးကိစ္စတွေကြားမှာမြန်မာနိုင်ငံကိုမေ့မဖြစ်ပဲမြန်မာအရေးပိုပြီးလှုပ်တင်ပါတယ်အာဆီယံကလည်းမြန်မာပြည်သူလူထုအပေါ်ထောက်ခံမှုပုံမပြတ်တဖို့လိုပါတယ်အာဆီယံအလှည့်ကျဥက္ကဋ္ဌရာထူးကိုအင်ဒိုနီးရှားကနေလာကိုပြောင်းသွားရမှာလဲဒါကတစ်ဆက်ဆက်ရှိနေဖို့လိုပါတယ်အာဆီယံအနေနဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းထူးတန်တမန်ထားရှိဖို့လည်းလိုပါတယ်လို့ဥရောပပါလီမန်ဒုတိယဥက္ကဋ္ဌကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြီးမှုကျင့်ပတဲ့2023ခုနှစ်နိုင်ငံတကာဒီမိုကရေစီနေ့အခမ်းအနားကိုပေးပို့တဲ့တော်ဝင်လွှာမှာထည့်သွင်းပြောခဲ့တာပါမြန်မာစစ်တပ်ကိုစစ်တမ်းရပြန်ပို့ရမှာဖြစ်ပြီးအနာဂတ်မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းမှာစစ်တပ်အတွက်နေရာမရှိသင့်ဘူးလို့ဥရောပပါလီမန်ဒီမိုကရက်ကပြောပါတယ်မြန်မာပြည်သူတွေဟာဒီမိုကရေစီနဲ့လူ့အခွင့်အရေးတဲ့တိုက်ပွဲဝင်ရမှာခံနိုင်ရေးရှိချောင်းပြသခဲ့ပြီလို့သူကဆိုပါတယ်တခါအာနာသိန်းစစ်တပ်ဟာအကန့်အသတ်မဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကျူးလွန်နေပြီးဒါတွေအတွက်လည်းခုံရုံးတင်စစ်ဆေးအရေးယူဖို့လိုတယ်လို့သူကပြောပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ရဲ့အပြည်ပြည်ဆိုင်ရာဒီမိုကရေစီနဲ့ထုတ်ပြန်ကြေညာချက်မှာတော့ကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီကိုကာဝယ်ဆောက်ရှောက်မြင့်တင်ဖို့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကထပ်မံကတိကဝတ်ပြုကြောင်းအလေးပေးပြောခဲ့ပြီးဒီမိုကရေစီစံနှုန်းတွေကိုလက်ခံထားကလူသားအလုံးလူအခွင့်အရေးအပြည့်အဝလွတ်လပ်စွာကျင့်သုံးနိုင်မှုဒီမိုကရေစီအဖွဲ့အစည်းတွေအားကောင်းလာရေးဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ်